ပြည်နယ်ကပါဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကဒေါ်လာတန်100အထိအကူအညီပေးဖို့စဉ်းစားရှိကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။အဲဒီငွေပမာဏအပြင်ပုဂ္ဂလိကအမေရိကန်တွေကလူတန်းကြတဲ့တန်ပေါင်းများစွာသောဒေါ်လာတွေကိုကြီးကြီးအချင်းဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုအမေရိကန်ကဥဆောင်တုံ့ပြန်နေတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်းဝန်ကြီးပွန်ပေယိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ကဒေါ်လာတန်100အကူအညီပေးမယ့်အစီအစဉ်ကိုတော့တခြားနိုင်ငံသားဝန်ကြီးစတီဖန်ဘေဂန်ကအမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနမှာတောက်ကြနေတာအခုလိုကြေညာလိုက်ပါတယ
်။ Today, at the direction of the Secretary of State, I am pleased to announce the United States government is prepared to spend up to $100 million.
နိုင်ငံသားဝန်ကြီးရဲ့ညွှန်ကြားချက်နဲ့အညီတရုတ်အပါအဝင် Novel Coronavirus ကူးစက်နေတဲ့အခြားနိုင်ငံတွေမှာဒီ virus ကိုထိန်းချုပ်ရေးဆောင်ရွက်မှုတွေအတွက်အမေရိကန်အစိုးရကဒေါ်လာတန်100အထိအကူအညီပေးသွားမယ်အကြောင်းကြေညာအပ်ပါတယ်
။အမေရိကန်ကအခုပေးမယ့်အလူငွေကိုလက်ရှိရှိနေပြည်သားရမုံငွေတွေကတိုက်ရိုက်ဒါမှမဟုတ်နိုင်ငံတကာအဖွဲ့အစည်းတွေကတစ်ဆင့်ပေးသွားမယ်လို့ဆိုပါတယ်။ဒီတော့တွင်တရုတ်နိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်တက်ချေရင်သမရရှိချင်းဖြစ်ရဲ့လုံဆောင်မှုတွေကိုသမရဒေါ်နယ်ထရမ့်ကချီးကျူးပြောကြားလိုက်ပါတယ်။ဒီဗိုင်းရပ်စ်ရဲ့အန္တရာယ်အကြောင်းစတင်ထုတ်ဖော်ပြောဆိုခဲ့ပြီးလက်ရှိမှာကွယ်လွန်သွားပြီဖြစ်တဲ့တရုတ်ဆရာဝန်ဟိုအစိုးရကပြုမှုဆက်ဆံမှုနဲ့ပတ်သက်လို့တမချီကိုပြည်တွင်းမှာဝေဖန်မှုတွေထွက်ပေါ်နေခြင်းမှာပဲတမထွန်းကချီချီပြောကြားလိုက်တာပါတမရှိအနေနဲ့ဒီဗိုင်းရပ်စ်ကိုတက်ချေရေးအစီအစဉ်တွေကိုအောင်မြင်စွာလွတ်ဆောင်နိုင်လိမ့်မယ်လို့သူယုံကြည်ကြောင်းတမရှိနဲ့တောက်ကြနေကတယ်လီဖုန်းနဲ့စကားပြောပြီးမှတမထွန်းကတွစ်တာလူမှုကွန်ရက်ကနေရေးသားခဲ့ပါတယ်